Israel ဝန်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟုကဟာမတ်စစ်သွေးကြောအဖွဲ့ကိုချေမှုမှုအတွက်စစ်စင်ရေးတွေကိုအရှိန်မြှင့်မယ်လို့ဒီကနေ့ပဲကတိကဝတ်ပြုခဲ့တယ်လို့ဂါဇာကမ်းရောင်ဒေသမှာအပြစ်အခက်ရက်စဲရေးချက်ချင်းတောင်းဆိုနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုလည်းပြစ်တင်ဝေဖန်ခဲ့ပါတယ်။ဟာမတ်ဘက်ကမဖြစ်နိုင်တဲ့တောင်းဆိုမှုတွေကိုလိုက်နာမှာမဟုတ်တယ်လို့ဖမ်းဆီးခံထားရသူတွေအားလုံးပြန်လွတ်လာရေးဟာမတ်တို့ရဲ့စစ်ရေးနဲ့အုပ်ချုပ်ရေးစွမ်းရည်အားလုံးကိုဖျက်ဆီးနိုင်ရေးနဲ့ဂါဇာကနေပြီးတော့ Israel ကိုနောက်ထပ်ဘရော့မှအန်နေမပြုတ်နိုင်ရေးစတဲ့ရည်မှန်းချက်တွေပြည့်တဲ့အထိဆက်ပြီးတော့ဆောင်ရွက်သွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟုကပြောကြားခဲ့ပါတယ်။ဂါဇာမှာချက်ချင်းအပြစ်ရရေးဆုံးဖြတ်ချက်မူကြမ်းကိုလုံခြုံရေးကောင်စီမှမဲခွဲခဲ့စဉ်ကအမေရိကန်ကဗီတိုသုံးပြီးမပယ်ချခဲ့တာကြောင့်ဝါရှင်တန်ကိုဂါဇာအရေးဆွေးနွေးမယ်ကိုယ်စားလှယ်အဖွဲ့ဆေးလွှတ်ရေးအစီအစဉ်ကိုဝန်ကြီးချုပ်နက်တန်ယာဟုကပယ်ဖျက်ခဲ့ပြီးနောက်အခုလိုပြောကြားခဲ့တာပါ။ရာဖာမြို့အပေါ်ထိုးစစ်ဆင်ဖို့ပြင်ဆင်နေတဲ့အမေရိကန်အစ္စရေးနဲ့အမေရိကန်ရဲ့စိုးရိမ်မှုတွေကိုဆွေးနွေးဖို့အတွက်စီစဉ်ထားတဲ့ဆွေးနွေးပွဲအတွက်ကိုယ်စားလှယ်အဖွဲ့ကိုမစေလွှတ်တော့တဲ့အပေါ်မှာလည်းအမတန်စိတ်ပျက်တယ်လို့အင်ဗီရိုတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။ဒါပေမဲ့အစ္စရေးကာကွယ်ရေးဝန်ကြီးနဲ့အမေရိကန်အဆင့်မြင့်တာဝန်ရှိသူတွေဆွေးနွေးရင်တော့ရာဖာကိုထိုးစစ်မဆင်မှုဖိအားပေးသွားမယ်လို့အင်ဗီရိုကပြောကြားခဲ့ပါတယ်ရှင်။